ပြင်သစ်နိုင်ငံပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုလှုပ်လာနိုင်တဲ့အသက်15နှစ်အရွယ်လူငယ်တူကိုအကြမ်းဖက်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့သံသယနဲ့ပြင်သစ်ရဲတွေကဖမ်းဆီးလိုက်ပါတယ်။ Notre Dame Cathedral ဘုရားကျောင်းနဲ့တခြားနေရာကိုတိုက်ခိုက်ဖို့အတွက်မလုပ်ခင်မှာပဲအမျိုးသမီးအထူးတိုက်ခိုက်ရေးသမားတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဖမ်းဆီးလိုက်နိုင်တယ်လို့ Paris မြို့ကအစိုးရရှိနေကပြောကြားခဲ့ပြီးတဲ့နောက်နှစ်ရက်ကြာစနေနေ့မှာအခုလိုဆယ်ကျော်သက်လူငယ်ကိုဖမ်းဆီးလိုက်တာပါ။ဒီလူငယ်ကလူများတွားလာတဲ့နေရာမှာဓာတ်နဲ့တိုက်ခိုက်ဖို့အတွက်ကြံစီခဲ့တယ်လို့ထောက်လန်းရေးတွေကသံသယရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘယ်နေရာမှာတိုက်ခိုက်ဖို့လုပ်နေတယ်လဲဆိုတာကိုတော့အာနာဘန်တွေကထုတ်ဖော်မပြောပါဘူး။ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗောဆာနေတိုင်းလိုလိုတွေ့နေရတဲ့တိုက်ခိုက်မှုတွေကိုတားဆီးနိုင်ခဲ့တယ်လို့တင်းငွေနဲ့မှပြောကြားလိုက်ပြီးမကြားခင်မှာပဲအခုလိုဆယ်ကျော်သက်တူအဖမ်းခံရတဲ့တင်းထွက်လာတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာအစွမ်းရောက်အယူဆရှိတယ်လို့တန်တရားဖြစ်ရတဲ့လူပေါင်း 1,000 ခွဲလောက်ကိုခြေရခံပြီးလိုက်နေရတယ်လို့လူပေါင်း 1,350 ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးအဲ့ဒီထက်က293ယောက်ဟာအကြမ်းဖက်ကုန်းရဲ့အဖွဲ့တွေနဲ့ဆက်နွယ်နေတယ်လို့ဆွဆွဲထားကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။ပြင်သစ်နိုင်ငံဟာနီးစ်မြို့ကလူပေါင်း86ယောက်တေဆုံးခဲ့ရတဲ့ truck ကနဲ့တိုက်ခိုက်မှုအပအဝင်ဒီနှစ်ထဲမှာပဲအကြမ်းဖက်တိုက်ခိုက်မှု3ချိန်ခံခဲ့ရပြီးတဲ့နောက်မှာအရေးပေါ်အခြေအနေကြေညာထားရတာပါ။မနစ်ကတော့တိုက်ခိုက်မှု2ချိန်ခံခဲ့ရပြီးနိုဝင်ဘာလ17ရက်တိုက်ခိုက်မှုမှာတော့လူပေါင်း130တေဆုံးခဲ့ရပါတယ်။